single
infrastructure.ဟိုတယ်ဆိုမှာဟိုတယ်ဆောက်ခြင်းတယ်ဘာအပလူမဲမလို့လို့တော့เนาะအဲစိတ်မှုဆုံးပြင်ပါဟိုတယ်ဆုံးပြင်ပါလုပ်ခြင်းတယ်စီးပွားရေးလုပ်ငန်းဆိုရင်တိုင်းတိုင်းပြင်တဲ့သဘောတူလားသူဝင်လို့တော့ပြီးမှ procedure သွားပါတော့အဲ့လိုပြင်ပြီးကျွန်တော်တို့ကပြင်ထားပါလားပြင်ထားခြင်းအပြင်ကျွန်တော်တို့က procedure နဲ့ပတ်သက်တဲ့ constraint ပျောက်သွားတယ်နောက်တတိယချက်ကကျွန်တော်တို့ဘာလုပ်လဲဆိုတော့အရင်တုန်းကမြေဈေးကြီးကြီးခဲ့တဲ့ကိစ္စကအမှအဓိကတော့ supply နဲ့ demand ပြဿနာပေါ့မြန်မာနိုင်ငံမှာရန်ကုန်မှာလာလို့ကျန်မှာလှိုင်းသာရရွှေပြည်သာအလားဟုတကုံစိတ်ကန်းတောင်တကုံစိတ်မှုဆုံးစမှုတို့က limited supply ဖြစ်ပြီးတော့ demand ကတက်ပြီးဖွင့်နေချိန်မှာအများကြီးဖြစ်တဲ့အခါမှာလူတွေကလည်း demand တက်လာမှာဆိုတော့ expectation နဲ့ခုမှမြင်ရှိတော့ညာကကိုင်ထားရတယ်အဲ့တော့ကျွန်တော်တို့ကခုဘာလုပ်လဲဆိုတော့ဒီအစိုးရလက်ထက်မှာ supply demand ကိုကျွန်တော်တို့ balance လုပ်အောင်ဆိုမှာစမှုဆောင်ဒစ်တွေထပ်ပြီးပေါ်ထုတ်ဖို့ပေါ့ကျွန်တော်တို့ကပြင်ဆင်နေစမှုဆောင်ဒစ်ပေါ်ထုတ်မဲ့လုပ်ငန်းကိုလည်းကျွန်တော်တို့က promote sector ထဲမှာထည့်ထားတယ်
အရင်တော့ကတော့ပေါ့လေစစ်ဆိုးရအဆက်ဆက်လက်ထက်မှာဆိုလို့ရှိရင်လူရင်းနှီးမြှုပ်နှံမှုလာမယ်ဆို nepotism ခေါ်တာပေါ့နော်လက်တင်ရစတော့ခေါ်တဲ့ကဲတဲ့ခေတ်လေးရှိခဲ့တာပေါ့နော်အခုဒီခေတ်မှာရောဒါမျိုးတွေတော့မရှိပါမဟုတ်လို့တော့ကျွန်မယူဆပါတယ်
မှန်ပါတယ်မှာကျွန်တော်ဒီလက်ထက်မှာတော့ number 1 no nepotism ဘာမှမရှိတော့ဘူးစေဘူးသားကြီးကောင်းစားကြီး corruption ကျွန်တော်တို့က transparency ကိုအားကောင်းလုပ်တယ် transparency အားကောင်းရပြီ corruption ကျွန်တော်တို့ကကြပောင်းလုပ်မယ်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကလုံးသမျှ MNC ပါလုပ်တယ်ဆိုတာတနင်္ဂနွေလုံးသိရမယ်တော့တကဘာလုံးသိရမယ်ကျွန်တော်တို့ကကျွန်တော်မှကျွန်တော် website တက်ကြည့်ရင်မှတွေ့လိမ့်မယ် MNC ကလေးကွန်ပျူတာနဲ့နောက်တည့်ဆို website ကိုတင်ပြီးဘာလို့ကျွန်တော်တို့ပြေးလိုက်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့က transparency အားကောင်း rules and regulation တွေအားလုံးကိုအများကြီးပြီးအောင်ကျွန်တော်တို့လုပ်ပေးတယ် proposal down တင်ပြီးရင်ရက်ပေါင်း60ကျော်မှာပေးဖို့ပေးရမယ်မပေးဘူးဆိုတော့15ရက်ပဲညင်းရမယ်စသဖြင့်ပြောတာဖြစ်တော့ကြောင့်မလို့ investor confidence ပေါ့နော်ဆိုလိုတာဘသူ့ကိုချင်ကမှဘသူ့ကိုဟဲ့လားဟိုပေးမှဒီဟာငါ့ဟာရမယ်ဆိုတဲ့ဟာမျိုးလုံးဝမရှိအောင်ကျွန်တော်တို့လုပ်ထားတယ်ဆိုတော့ corruption က procedure complicated ဖြစ်တာ ਨੇ တွားပြီး link ဖြစ်တယ်မှာ procedure တွေ complicated
ဖြစ်ပြီ
း corruption ကအကောင်းကြီးလည်းမှာ
ဒီဘွဲကနေဒီဘွဲချက်ပို့တာမှာမဟုတ်လို့
ရတာပါအဲ့ဒါကကျွန်တော်တို့ကအစိ
ုးရအဆက်ဆက်ဖြစ်ခဲ့
တာရင်ဆိုင်ခဲ့ပြီးသားအခြေအနေပေါ့နော်ဒါတွေဒီဟာတွေကြောင့်မလို့ဖြစ်ပေါ်ခဲ့တဲ့ negative consequence တွေကျွန်တော်အများကြီးကြုံခဲ့ပြီးပြီပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့အခုဥပဒေရောဤဥပဒေရောမှာ transparency အကောင်းအောင်လုပ်တယ်နောက် bureaucratization ကိုတတ်နိုင်လည်းမရဘူး clear နောက်ကျွန်တော်ဖြစ်အောင်ချော့ချအောင်ကျွန်တော်တို့ကလုပ်တယ်နောက် streamlining procedure ပေါ့နော်မာဒီ procedure တွေအလုံးကို streamline လုပ်တော့ simplification ပေါ့ဒါပြောရကျွန်တော်တို့ကအဓိကကြီးဝဲထားတာကတော့ကျွန်တော် company ဥပဒေမှာကအခုရင်းနှီးမြှုပ်နှံဥပဒေမှာလက်တော်အခြေအနေမှာကျွန်တော် readiness မဖြစ်သေးဘူးမှာကျွန်တော်တို့ရဲ့ဒီ magic ကကျွန်တော် dream ကတော့တစ်ချိန်မှာအလုံးက online သွားနိုင်အောင်ပေါ့နော် MNC ကိုချော့ချင်တာလူလာကြမလို့ဘူးကျွန်တော်တို့က online ပေါ့နော် access လုပ်ပြီးတော့မှကျွန်တော်တို့ကသွားနိုင်အောင်ပေါ့နော်ဒါမျိုးလေးဒီကျွန်တော်တို့ကဟုတ်စမ်းသာပါလေ
ဒီမြန်မာနိုင်ငံမှာယင်းနှိမ့်ညှုံနှံမှုဒါပြီးလုပ်တဲ့လူတွေကျမသိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို50လောက်ရှိတဲ့အထက်မှာစင်ကာပူကနံပါတ်1လောက်ဖြစ်နေတယ်နော
်ဟို
အမေရိကန်ပြည်ထောင်စုဆိုလို့ရှိရင်31လောက်အဆင့်မှာရှိပါတယ်အဲ
့
တော့အမေရိကန်ပြည်ထောင်စုကဒီစီးပွားရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပေးခဲ့ပြီးပါပြီအဲ့တော့ဒီအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ပေါ့ဒီမြန်မာနိုင်ငံယင်းနှိမ့်ညှုံနှံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုရက်ခတ်မှုရှိပါလဲရှင
်ဟိုအမဆက်ရှင်ရုပ်ပေးတဲ့ကြောင့်နံပါတ်1ကကျွန်တော်အထူးသဖြင့်ငွေကြေးကဏ္ဍအဆင့်ပြေးသွားတယ်ဘာကြောင့်လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့ sanction ရှိပြီးတော့သူတို့ရဲ့ dollar transfer တွေက
တက်ခဲ့တယ်နော်
တက်ခဲ့တယ်လုံးမရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုကစင်ကာပူအရင်သွားရတယ်စင်ကာပူမှာကျွန်တော်က company ကို establish လုပ်ရတယ်ပြီးမှစင်ကာပူ investment နေနေမြန်မာပြည်ကိုဝင်ရတယ်ပေါ့နော်ဒါမလို့မှစင်ကာပူက top ဖြစ်နေ
တာက
စင်ကာပူရဲ့ investment ကြီးပို့ဘူးသူက transit investment တွေပေါ့နော်စင်ကာပူအရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်ရင်တော့စင်ကာပူဘာလို့ကျွန်တော် data ကြည့်ကြလဲဒီ company ကဘယ်ရလာတာလဲဆိုတော့သူ့ရဲ့
original
ကြည့်ရအောင်သူက company Singapore incorporated company ဆိုကျွန်တော်တို့ကသူ့ကို Singapore list ထဲမှာထည့်လိုက်အောင်တိုးတိုးလည်းသူက pure Singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိတယ်ခြားနိုင်ငံတွေရှိတော့သူက Singapore ဆင့်လာကြတယ်ပေါ့နှိမ့်ချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြရတယ်ခုနကပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးဒီမှာရှိခဲ့တယ်ပေါ့ session ကို liberalize လုပ်ပေးတဲ့အတိုင်းအောင်ကြံတဲ့ဟို constraint တွေရှိတာပေါ့မှာရှိတယ်ကြောင့်မို့ US investor တွေကမြန်မာနိုင်ငံထဲကိုချောမမောလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction dip လုပ်သွားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကြံတဲ့နိုင်ငံတွေရောအလုံးချိုးရှိသွားတာတော့ခုနပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မို့ကျွန်တော် investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ် နံပါတ်2ကတော့ US မှာရှိတဲ့ investor တွေမှာနိုင်ငံကိုလာဖို့အတွက်လုံးဝလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာ US ရဲ့ investment တွေကျွန်တော် expect လုပ်လို့ရတဲ့အခြေအနေတခုကျွန်တော်တို့ဟိုရောက်လာပါတယ်ပ
ေါ့ AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်လို့ပြောမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းကနောက်ကနေလိုက်နေရအောင်ပဲဖြစ်ပါလိမ့်မယ်ထင်တာပဲ
မြန်မာမှာလည်းကျွန်တော်တို့ကတော့ ASEANဘုနာ AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်။ဘာလို့ကျွန်တော်တို့မှလုပ်ဆရာလေးတွေဟိုရှိနေပါဥမာဥဒပန်ဆရာမပြင်ဆင်ရမယ့်ကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်။လုံထုံးလုံးနေဆိုင်ပြင်ရမယ့်ကိစ္စလေးတွေရှိတယ်။နောက်ကျွန်တော်တိုင်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကအသိကြီးမားတဲ့ economy တစ်ခုမဟုတ်သေးဘူးပေါ့နော်။ဒီအခက်အခဲလေးတွေတိုင်းပြည်ထဲမှာရှိနေပါတယ်။သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်မှသူက trade ရဲ့ investment ရဲ့ services ရဲ့ပေါ့နော်။ဒီတစ်ခါတည်းသုံးခုရှိတဲ့အပိုင်းမှာအဲကျွန်တော်တို့က investment က ASEAN economic community မှာလိုလွယ်ကူကူကျွန်တော်တို့ကဝင်သွားနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ ASEAN ရဲ့ဒီမျှော်မှန်းချက်ကဟို ASEAN ဒီ single production base ပေါ့နော်။ကျွန်တော်တို့က ASEAN ဒီဟိုတခုတည်းသောထုတ်လုပ်မှုဒေတာကြီးဖြစ်အောင်ဆိုရည်ရွယ်တဲ့အတွက်ကြောင့်မလို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့ကအမှန်ဒီ global value chain ပေါ့ value chain ထဲမှာဥပမာ parts တခုမြန်မာပြည်က raw ယူမယ်။ဥပမာထိုင်းနိုင်ငံကသူ semi finished product ဖြစ်အောင်လုပ်မယ်။အားတောင်မလေးရှားကျွန်တော် finished goods ဖြစ်အောင်လုပ်မယ်။အဲ့တော့ဒီ value chain ကြီးတခုလို့ပေါ့နော်ဒီ supply chain လဲပါတာပေါ့ဒါကြီးကိုကျွန်တော်တို့ကအာဆီယံစဉ်းစားတော့စဉ်းစားတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမားတို့သတိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်တို့မလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့အကြောင်းမလို့ကျားနိုင်ငံတွေရနေမှာပေါ့မြန်မာနိုင်ငံraw ကိုယူပြီးတော့မှအခြားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးဖြင့်အခြားနိုင်ငံတွေကသူကတပိုင်းတစအစိုးတိုင်ပြည်ရဟာတွေကိုတက်ဆင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလူသားအင်အားပို့တဲ့လို့ကြောင့်မလို့မြန်မာနိုင်ငံမှာချို့ labor intensive law မှာကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကမလေးရှားပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူလီတွေကောက်နေလို့ရှိရင
်ကျွန်တော်တို့က
ဘာလို့ဘာကြောင့်ကျွန်တော်တို့ဘာလို့လဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ဖို့မယ်ဆိုတဲ့လုပ်ငန်းတွေယူဒီကိုမကောက်တော့စနေရမကောက်တော့ကြောင့်မလို့မြန်မာနိုင်ငံဒီအာဆီယံ economic community ပေါ့ခုနကပြော single production base မှာပါဖို့အတွက်ကိုကိုလုံးဝကျင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့နောက်ချက်ကကျွန်တော်တန်းပြည်မှာကျွန်တော်တို့ကတန်းပြည်ရဲ့အခြေခံကောင်းလေးတွေရှေ့ထားပြီးသားပေါ့ဥပမာတန်းပြည်ဒီလူသားအင်အားပိုးတယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကလူသားအင်အားပိုးတဲ့ခါကိုစိတ်ဝင်စားတဲ့လုပ်ငန်းလုပ်ပုံကိုတည်တည်တကယ် efficiency ပေါ့မှာလူသားအင်အားများတဲ့ကြောင့်မို့သူများနိုင်ငံမှာဟဲ့လားတို့သမား၁၀ရောက်၃နှစ်ကမှာဥမာဒေါ်လာ900ကိုမကိစ္စမြန်မာနိုင်ငံမှာလောက်သားတွေရဆရာကောင်းရင်ဆရာဆိုရင်ဒေါ်လာ300လောက်နဲ့ပြီးသွားနိုင်တယ်ပေါ့เนาะဒါမျိုးကြီးကိစ္စမျိုးတွေမှာကျွန်တော်တို့ကဟိုမြန်မာနိုင်ငံ readiness ရှိထားပြီးသားပေါ့ဒါမို့ကျွန်တော်တက်ပြီး skill intensive ကိုကျွန်တော်သွားခြင်းတယ်နောက်ချက်ကမြန်မာနိုင်ငံ resource ရှိတယ်ပေါ့ဒီ natural resource ပေါ့เนาะစိတ်ဝင်စားတဲ့ industry ကလည်းမြန်မာနိုင်ငံကိုတူလာကူလာမယ်ပေါ့เนาะနံပါတ်3ကမြန်မာနိုင်ငံလူကြီး54သန်းလောက်ရှိရဆို market ကရှိပြီးသားပေါ့မှာအဲ့တော့ market ကိုစိတ်ဝင်စားတဲ့ investor တွေကလည်းမြန်မာနိုင်ငံကိုလာကြမယ်ပေါ့အဲ့တော့ ASEAN economic community ကိုပြန်ပြောလိုက်ရင်investment အနေနဲ့ဘာမှအခက်အခဲမရှိဘူးကျွန်တော်တို့ကအလိုက်တင်ကိုလိုက်ပါလို့ရတယ်သို့တော်လည်းပဲ trade မှာကျွန်တော်တို့က impact ရှိနိုင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့က ASEAN products တွေကမြန်မာနိုင်ငံ target 0နဲ့ဝင်လာတော့ဝင်တဲ့အခါကို local community local SME တွေမှာ competition များလာနိုင်တယ်။နံပါတ်1က trade deficit များလာနိုင်တယ်ပေါ့။ဒါ trade နဲ့ပတ်သက်တဲ့ဟို constraint တွေကျွန်တော်တို့ရှိနိုင်တယ်။ services ကျွန်တော်တို့တော်တော်ကြီးအခက်အခဲမရှိနိုင်ဘူး။ကိုတိုင်းပြည်ကလည်း services industry ကတိတ်အားမကောင်းသေးဘူး။အမ်တော်တွေတို့ကြောင့်မလို့ service နဲ့ပတ်သက်လာရင်ကျွန်တော်တို့ကသိခက်ခဲမရှိနိုင်ဘူး။သို့တော်လည်းပဲကိုတိုင်းပြည်ကရှိနေတဲ့ဥမာဒေါက်တာတွေပေါ့နော်ကျွန်တော်တို့ကဆရာဝန်တွေဥမာစည်ရင်းခိုင်တွေ lawyer တွေဒီလိုမျိုးတွေမှာတော့ကျွန်တော်တို့ကဆက်ပြီးတော့ကို competitive ဖြစ်အောင်တော့မှာကိစ္စမျိုးတွေတော့ရှိလာနိုင်တယ်ပေါ့။
အဲ့တော့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ရှိရင်ဘယ်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုဒီမြန်မာနိုင်ငံအတွက်အကျိုးရှိဆုံးဖြစ်မယ်လို့သုံးသပ်လို့ရပါလိမ့်ရှင်။
အဲ့တော့ကျွန်တော်တို့ဒါကတော့ကျွန်တော်တို့ကွန်ထရိုးလုပ်မှုကဏ္ဍပေါ့နော်ကွန်ထရိုးလုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ကွန်ထရိုးလုပ်မှုကဏ္ဍမှာ investment များများလာမှာ export လည်းကျွန်တော်တို့ကများများသွားနိုင်မယ် export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ပျောက်သွားမယ်ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့ manufacturing ပေါ့နော် manufacturing ကိုကျွန်တော်တို့ promote လုပ်တယ် manufacturing အောက်ထပ်မှာထပ်ပြီးတော့ကျွန်တော်က promote ပို့လုပ်တာက labor intensive ပေါ့အစိုက်ရုံဥမာပါရီပြဆိုရင်ပါထရုပ်စက်ရုံတစ်ခုထောင်းလိုက်ရင်လူ1000လောက်အလုပ်ကန်ခွင့်လန်းရတယ်ပေါ့နော်တစ်ဖက်ကလည်း export ကိုဂါမန့်ကများများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာမြန်မာနိုင်ငံမှာ layer ကဏ္ဍက product တွေအများကြီးထွက်တယ်သို့တော်လည်းကျွန်တော်က food processing နဲ့ပတ်သက်ပြီးတော့ hotel property investment မရှိဘူးမှာအဲ့တော့ကျွန်တော်တို့ကတချိန်မှာမြန်မာနိုင်ငံတကယ်သာကိုတိုင်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လည်ရင်ဒါကျွန်တော်တို့ data ဘင်းမှာ food supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါ။ဒါကြောင့်ကျွန်တော်တို့ကတကယ်ကမ္ဘာလုံးမှာစိုက်လို့ရတဲ့တီးနံမှာမြန်မာပြည်မှာအများတော်မြန်မာစိုက်လို့ရတယ်ပေါ့နော်အချို့ကလွဲလို့ပေါ့နောက်တစ်ခုကလည်းမြေလို့မြင်ရကြောင်းတိုင်းပြည်မှာအများကြီးရှိသေးတယ်ရေတရားဇာတရှိသေးတယ်ဒါမှမဟုတ်ကျွန်တော်တိုင်းပြည်ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းတွေရှိပြီးသားဖြစ်တယ်သို့တော်လည်းကျွန်တော်တို့ပြဿနာမှာလည်းဆိုတော့မြေလို့ဖလားစိုက်ပျိုးရေးလုပ်ငန်းနဲ့ပါပဲချိန်ကျပြီးတော့အရင်အဆက်ဆက်မှာလည်းဖူဒီပတ်တီပေါ့နော်ဒီဖူဒ်ပရိုဆက်စင်းနဲ့ပတ်သက်ပြီးပရိုမိုးမလုပ်နိုင်ခဲ့ဘူးလေယာကဏ္ဍကိုလည်းကျွန်တော်ပရိုမိုးမလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တိုင်းပြည်မှာရှိပြီးသားအခြေခံကောင်းကိုအခြေခံပြီးမှတင်းနာထုတ်လို့မယ် process food တွေလုပ်မယ် export လုပ်မယ်ပေါ့ဒါတွေကလည်းနိုင်ငံသားလည်းစိတ်ဝင်စားတဲ့လုပ်ငန်းလည်းဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားမှာတော့တတိယဦးစားပေးပါကြုံးလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥမာအပြင်အရင်ကဆိုတစ်တည်းလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရက်တာတယ်ပေါ့အဲ့လိုပို့မယ်ဆိုတ
ာချောကန်
ချောကန်ပို့လိုက်ရင်ကိုတိုင်းပြည်အတွက်လောက်ကန်ခွင်လန်းလည်းပို့တယ်ပို့တဲ့ PC ကလည်း value added ဖြစ်တဲ့ကြောင့်လို့ export တံမှုမှာကျွန်တော်တန်းပြန်ပို့ရတယ်ပေါ့နော်ဒုတိယအပိုင်းပြောရင်တော့ agriculture ပေါ့ကျွန်တော်ခုနဆက်ပြောရတယ်တတိယတော့မှခုနပြောတဲ့ infrastructure ပေါ့ဒါတွေကကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်နောက်တတိယအစိုးရလက်ထက်မှာကျွန်တော်ဗာသာပြီးစဉ်းစားလဲဆိုတော့ဒီခုနဟာဒီအချင်းကို education healthcare ပေါ့နော်ကျန်းမာရေးနဲ့ပညာရေးကဏ္ဍဒါတွေကလည်း investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအဖြစ်ကျွန်တော် promote လုပ်တာကဏ္ဍကိုပို့တော့မှာကဏ္ဍကြီး၅ခုကိုထိုးလို့မှုရေနောက်ခုနပြောဆက်ပြောရေးကဏ္ဍရေနောက်တစ်ခုကအခြေခံဆောက်အုံနဲ့ပတ်သက်တာရေပညာရေးကျန်းမာရေးပေါ့generally ကျွန်တော်ခြုံလိုက်ဒီငါးခုကိုကျွန်တော်တို့ကလုပ်သွားဖို့ရှိပါတယ်ဟုတ်ကဲ့
ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါပါ